ကျူမျိုးရေးဘာသာရေးအတွင်ဆောင်ပဋိပက္ခလေးဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာကိုးကွယ်ယုံကြည်ရာဘာသာမတူသူတွေကြားအမုန်းပွားမှုတွေမဖြစ်စေဖို့တပ်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကစကားလုံးသုံးလုံးပြောဆိုမှုတွေမှာအထူးသတိထားကြဖို့လိုတယ်လို့ဘာသာရေးခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်။ဘာသာမတူသူတွေကြားအတူရှင်တွဲနေထိုင်ရမှာလဲမေတ္တာတရားကိုလက်ခံထားကြဖို့အပြင်ရွ နိုင်ငံတွေထဲမှာမြန်မာနိုင်ငံလဲတနိုင်ငံဖြစ်တယ်ဆိုတာကို2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာလည်းဖော်ပြပါရှိထားတာဖြစ်ပါတယ်ဒီလိုအခြေအနေမှာတော့ကိုယ်ခွင့်ယုံကြည်ရာဘာသာမတူတူတွေစုပေါင်းနေထိုင်ရာမြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအခြေခံနဲ့အကြမ်းဖက်ပဋိပက္ခတွေဖြစ်ပွားစေဖို့အထူးသဖြင့်အစိုးရဘက်တာဝန်ရှိသူတွေဘာသာရေးအထင်ကြီးခေါင်းဆောင်တွေရဲ့စကားလုံးသုံးလုံးပြောဆိုမှုတွေဟောပြောမှုတွေကိုအထူးသတိထားသုံးလုံးပြောဆိုကြဖို့အရေးကြီးတယ်လို့ဘာသာရေးခေါင်းဆောင်တချို့ကသတိပေးပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်အမျိုးသားပြည်နယ်တင်းမြေရေးနဲ့ငင်းရည်အတွက်အဓိကဦးဆောင်ဆောင်ရွက်နေတဲ့ဘာသာပေါင်းစုံငင်းရည်ငင်းရည်မြစ်တာအဖွဲ့ဝင်လည်းဖြစ်အစ္စလမ်ဓမ္မဗိမာန်ဦးဆောင်စော်အော်ရီမှုဦးရေးတွင်ကအမုန်းတရားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေရှိနေတဲ့မြန်မာနိုင်ငံတွင်မှာဘာသာမတူသူတွေကြားမြစ်တာတရားကိုအခြေခံနဲ့လူ့ဘာအဖွဲ့အစည်းဖြစ်အောင်တည်ဆောက်ကြဖို့အရေးကြီးတဲ့အချိန်အခါဖြစ်နေပြီလို့အခုလိုပြောဆိုလိုက်ပါတယ်
ဒီဘာသာပေါင်းစုံရှိနေတယ်ဆိုတာလည်းညှင်းလို့မရတဲ့အချက်တစ်ခုပေါ့နော်ဒီဘာသာပေါင်းစုံကိုလည်းပဲတတ်နိုင်လောက်ကြီးမြောက်ရမယ်ဆိုတာလည်းဖွဲ့စည်းပုံအခြေခံဥပဒေမှာကိုပါပါတယ်အဲ့ဒါအပြင်ကိုဗုဒ္ဓရဲ့တရားတော်မှာလည်းပဲမတူကွဲပြားမှုများကိုချုပ်ချတဲ့ကောက်ွက်ခြင်းမလုပ်တဲ့အပြင်အားမြောက်အပြင်းအပြောက်ပြုရမယ်ဆိုတာအတော့ကမင်းကြီးရဲ့ကြောက်စာတောက်စာလည်းအမဆက်နေမှာဆိုအခြားဘာသာသာသနာများကိုချင်းမြောက်ခြင်းအပြင်ကိုယ်သာသနာကိုချင်းမြောက်ရရောက်တယ်အခြားဘာသာသာသနာများကိုနှိပ်ချရင်တော့ဖြင့်မိမိဘာသာသာသနာကိုကြာဆုံးအောင်လုပ်တာလည်းတူတယ်လို့မင်းမြတ်တပါးကဒီလိုပြောထားတယ်ဆိုတော့အဲ့ဒီထုံလေးနှလုံးမှုနိုင်တော့ကောင်းတာပေါ့နော်သို့တော်လည်းပဲဘာသာတရားကိုခုတုံးလုပ်ပြီးတော့ကအမျက်ထုတ်ခြင်းအတ္တမဝါဒီတစုကတော့ဖြင့်အဲ့လိုရိုးသားတဲ့ပြည်သူတွေကိုမှိုင်းတိုက်ပြီးတော့ကလန်လွေလျောင်းတုံနေတာတော့ရှိတယ်။အဲ့တော့အဲ့ဒါကိုအခုဘုံဘာသာတရားတွေကိုတကယ်ယုံကြည်ကြည်ခိုင်ခိုင်ဆန်းဆန်းကျင့်သုံးလိုက်တာလေတဲ့သူတိုင်းကစီစီလုံးလုံးနဲ့ဒါကိုပြန်လဲပြီးတော့ကျွန်တော်တို့ကာကွယ်ရမယ်။သာသနာကိုကာကွယ်ဖို့မှာအဲ့ဒီနည်းနဲ့ကာကွယ်ဖို့ကျွန်တော်တို့အပ်ပါတယ်။မိမိဘာသာသာသနာမိမိချစ်မြတ်လို့တဲ့ဘာသာသာသနာကိုတော့မိမိကပြန်လဲပြီးတော့ကတလွဲနေရမှာအဆုံးချနေတယ်။အဲ့တော့အဲ့ဒီအတ္တမဝါဒီတရားမြင့်မြတ်တဲ့တရားကိုမတရားအမှုတွေမှာတုံ့ဆာနေကြတာဒီကာကွယ်ရန်လိုအပ်ပါလေလို့အဲ့လိုပဲကျွန်တော်မြင်ပါတယ်ဆို
ရင်မြန်မာနိုင်ငံတွင်အစိုးရတက်မတော်ဘာသာသာသနာကိုဦးဆောင်နေတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ဘာသာရေးကောင်းဆောင်တွေအနေနဲ့မိမိတို့တုံ့လုံးနဲ့စကားလုံးဝေါ်ဟာရအပြောအဆိုတွေကိုဘာသာရေးတက်တက်မဟုတ်ပဲနိုင်ငံရေးနဲ့နှွယ်ပြီးတော့ရည်ရွယ်ချက်ရှိရှိစီယုံလှုပ်ဆောင်နေတာမျိုးတွေမဖြစ်အောင်အထူးတတိထားကြဖို့ကိုလည်းတချင်နှချင်းခွင့်ရအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တိတ်ခါတော့ရဆရာတော်ဒေါက်တာခလမ်ဆောင်ဆောင်ကလည်းသတိပေးပြောဆိုပါတယ
်ဒီလိုအချိန်ကမှသူစစ်မှတ်ပြီးအာနာကိုရရှိထားတဲ့အစိုးရရဲ့စစ်တပ်ကရေတော့ဒီပုံပြီးမှတတိထားရမယ်လို့ကျွန်တော်အဲ့လိုပဲခံယူပါတယ်သူတို့ရဲ့အတုံးပြမှုတွေအပေါ်မှာပေါ်တော့အဲ့လိုဘာသာရေးကိုအဲ့လိုအတုံးပြရင်တော့အကောင်ဆုံးပဲဖြစ်လာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲကြံပြချင်ပါတယ်ဒါပေမဲ့သာသနာ့ချက်ရင်ကျွန်တော်မြန်မာနိုင်ငံမှာကျတော့ဘာသာရေးကိုနိုင်ငံရေးအနေနဲ့တော့လည်းကောင်းစီရေးဘက်မှာတော့လည်းကောင်းအတုံးပြုခံရတဲ့အချိန်မှာဟောပေါ့တစ်ခက်တက်ဟောပြောတာတွေအဲ့ဒီအမုန်းစကားများအပါဘောနော်အဲ့လိုမျိုးဟောပြောမှုတွေကရှိနေတာကိုကျွန်တော်ဒီအခုလက်ရှိမှာတွေ့နေရတာပေါ့ဆိုတော့တကယ်တမ်းအမြစ်တရားကတော့အလုံးမြစ်တာတရားမှာအခြေခံတဲ့အပေါ်မှာဟောတွိုင်းရင်တော့ပြဿနာမရှိဘူးပေါ့ဒါပေမဲ့ခုနကတော့အတုံးချခံလိုက်ရတဲ့အချိန်မှာကျတော့ဟိုပြင်းထန်မှုတွေပြပခတ်တွေကိုကြည့်တည်သွားတဲ့အခြေအနေမှာရှိတာတော့ဆိုတော့ကျွန်တော်တို့ခင်ဗျာအမြင်သက်သက်လို့ပြောမယ်ဆိုရင်တော့ ဟိုတိခခုလို့ချင်းတို့မြစ်တာတရားတို့ဆိုတာလုဆောင်နေတဲ့နာကမှာလည်းအဲ့လိုတွေတွားမှာပဲလို့ကျွန်တော်အဲ့လိုယူကြည့်တယ
်။ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကကရင်ပြည်နယ်ကမြန်ကြီးကိုဆရာတော်ရဲ့အဲ့ဒီမှာသာဗနာအခမ်းအနားမှာသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကိုကနေဆရာတော်ကြီးတွေကိုလျှောက်ထားချက်တဲ့အစိုးရဘာသာတရားလို့တုံ့လုံပြောဆိုခဲ့မှုအပေါ်အစ္စလမ်ဘာသာရေးအဖွဲ့ပေါင်းစုံဘက်ကကန့်ကွက်ခဲ့ကြပြီးတော့ဥပဒေကြောင့်အရာအရေးယူပေးဖို့ပြည်တော်စုအစိုးရကိုတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနဘက်ကတော့အစိုးရဘာသာရေးလို့ရည်ရွယ်ချက်ရှိရှိတုံ့လုံခဲ့တာမဟုတ်ပဲဘာသာအသီးသီးဤဘာသာရေးအယူအဆပြင်းထန်သူများလို့ကျိုးဆိုတုံ့လုံခဲ့တာပါဖြစ်ကြောင်းနိုဝင်ဘာလ30ရက်နေ့ကပြန်လည်ဖြေရှင်းချက်ထုတ်ခဲ့ပါတယ်ရှင်။